မတလောတွေ့ကြုံရတဲ့နိုင်ငံတကာအရေးတွေကိုလာမယ့်၃နှစ်တာကာလအတွင်းမှာသမ္မတဦးဝင်းမြင့်ရဲ့အစိုးရအဖွဲ့အစည်းအနည်းနဲ့ဘယ်လိုကင်တယ်ဖြေရှင်းမလဲဆိုတာလူအများစိတ်ဝင်စားနေကြပါတယ်။အစိုးရရဲ့နိုင်ငံတကာဆက်ဆံရေးတန်ခင်းတမန်ခင်းတွေကိုကင်တယ်ဖြေရှင်းရမှာကျွမ်းကျင်သူတွေနဲ့တူညီတောင်းလဲမှုတွေလှုပ်ဆောင်သွားတယ်လို့နိုင်ငံရေးလှစ်လာသူတချို့ကသုံးသပ်ထားပါတယ်။ဒီအကြောင်းကို VOA သတင်းတောက်ကိုစောထက်ကတင်ပြထားပါရှင်။
NLD အစိုးရဖြတ်တန်းခဲ့တဲ့နှစ်နှစ်တာကာလအတွင်းဆောင်ရွက်ခဲ့တဲ့နိုင်ငံတကာဆက်ဆံရေးကဏ္ဍတွေကိုပြန်လည်သုံးသပ်သင့်ပြီးပြုပြင်ကြောင်းလွှမ်းမှုတွေလိုအပ်နေတယ်လို့မြန်မာနိုင်ငံရဲ့လေးလာသူတချို့ကသုံးသပ်ကြပါတယ်။အထူးသဖြင့် NLD အစိုးရလက်ထက်မှာအမေရိကန်အပါအဝင်နောက်နိုင်ငံတွေနဲ့ဆက်ဆံရေးမှာအားနည်းနေတာကလည်းရခိုင်ရေးကိစ္စတွေကအကြောင်းရင်းအများကြီးတွေကအချက်တစ်ချက်ဖြစ်ပါတယ်။အစိုးရဘက်အနေနဲ့နိုင်ငံတကာဆက်ဆံရေးအပိုင်းမှာကျွမ်းကျင်တကြွသူတွေနဲ့ပြုပြင်ကြောင်းလွှမ်းတဲ့နယ်လို့ဒေါက်တာရံမျိုးသိန်းကအခုလိုပြောပြပါတယ်။
ကျွန်တော်မြင်တာတော့ကျွန်တော်တို့တိုင်းပြည်ရဲ့နိုင်ငံတကာဆက်ဆံရေးဟာတော့အစိုးရတည်းရဲ့နိုင်ငံတကာမှာအင်တာမားဟိုဆိုးွားတဲ့အနေအထားမှာရှိနေတယ်လို့အခြေပြုရသုံးသပ်လို့ရတယ်။အဲဒီအခါကျတော့လာမယ့်၃နှစ်ဒီသမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်မှာနိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်ပြီးတော့လေတော့ပြန်ပြီးတော့ဆက်စပ်သုံးသပ်မှုတွေလုပ်ဖို့လိုအပ်တယ်လို့မြင်တယ်။နိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်ရင်အဓိကပေါ့လေတိုက်ဆိုင်မှုတွေလို့ပြောလို့ရတယ်။တာမတ်ကြီးတွေနေရာမှာနိုင်ငံရေးအရနိုင်ငံတကာဆက်ဆံရေးအရစွမ်းဆောင်ရည်ရှိတဲ့ပုံကူမျိုးတွေကိုအစားထိုးထပ်ထားနိုင်ဖို့လိုအပ်တယ်လို့မြင်တယ်။လက်ရှိအခြေအနေမှာတာမတ်ကြီးတွေရဲ့၃ပုံ၂ပုံလောက်ဟာတမတော်ငိမ့်တာအရာရှိကြီးတွေဖြစ်နေတာကိုတွေ့ရတယ်။အဲ့ဒီအခြေအနေကိုလည်းပြုပြင်ကြောင်းလဲပြစ်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်။
အစိုးရအနေနဲ့အင်အားကြီးနိုင်ငံတစ်ခုကြားမှာရှိနေတဲ့အခြေအနေပေါ်မူတည်ပြီးနိုင်ငံတကာဆက်ဆံရေးမှာထိန်းချုပ်ကစားသွားနိုင်လိမ့်မယ်လို့အများစုကယုံကြည်ထားကြပါတယ်။သတင်းစာဆရာတဦးဖြစ်တဲ့ဦးပညာစောကသူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ်
။ဟောပြနေတဲ့ဆိုတော့နောက်နိုင်ငံတွေနဲ့ဆိုအင်ဂျင်နီယာတွေဆိုင်းနဲ့ဆိုဒီကျောင်းဆရာဘောင်ပြာအင်ဂျင်နီယာတွေရောကျန်ချာတွေရောသူ့ပြည်ကနေရောဒါကိုအင်ဂျင်နီယာဆိုတာဟိုသူနေကြောင်းပြောချင်တယ်။ဟောအဲ့ဒီပြည်တော်ဆောင်တန်းရစလို့ပြောကြတယ်ဆိုတော့ရှိပါတယ
်။လွတ်တော်နေ့မှာရှိရဲ့နိုင်ငံတကာဆက်ဆံရေးဆိုင်ရာကော်မတီတွေအနေနဲ့လည်းနိုင်ငံသားဝန်ကြီးဌာနရဲ့လုပ်ငန်းစဉ်တွေကိုစောင့်ကြည့်ထိန်းချုပ်ဖို့လိုအပ်နေတယ်လို့လေးလာသုံးသပ်သူတွေကပြောပါတယ်။အရှိအောင်အရှာနိုင်ငံများအဖွဲ့အာဆီယံရဲ့32ကြိမ်မြောက်ထိပ်သီးအစည်းအဝေးပွဲကိုလည်းစင်ကာပူနိုင်ငံမှာ EP လာတဲ့ကျင်းပသွားဖို့ရှိနေပါတယ်။ဒီအစည်းအဝေးကိုသမ္မတဦးဝင်းမြင့်ဒါမှမဟုတ်ရင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တက်ရောက်မလားဆိုတာကိုတော့နိုင်ငံရေးအတိုင်ပင်ခံကစိတ်ဝင်စားနေကြပါတယ်။